အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဝါရှင်တန်ဒီစီစံတော်ချိန်အင်္ဂါနေ့ညဘက်ကပြောတဲ့နိုင်ငံတော်အခြေကျမင်းခွန်းထဲမှာယူကရိန်းအရေးနဲ့နိုင်ငံတွင်းကိုဗစ်ကပ်ရောဂါအရေးကုန်စည်နှုန်းကြီးမြင့်နေတာနဲ့နိုင်ငံကြီးမှာအပြင်းထန်ကွဲပြားနေတာတွေကိုအဓိကပြောသွားပါတယ်။သူ့မိန့်ခွန်းတစ်ခုလုံးမှာတောက်လျှောက်လို့ပြောသွားတာကတော့သမ္မတအဖြစ်ဂျန်တစ်စာချင်းစုပွဲတုန်းကပြောခဲ့ဘူးတဲ့ညီညွတ်ရေးဆိုတာပါပဲ။ကျွန်တော်တို့ဟာစုံလာတဲ့အချက်တွေတိုင်းကိုအခွင့်အလမ်းဖြစ်ကြောင်းပြလိုက်နိုင်တဲ့ကမ္ဘာပေါ်ကတခုတည်းသောတိုင်းပြည်ပဲဖြစ်ပါတယ်လို့တနိုင်ဒီဘကြောင့်မင်းကမှသမ္မတဘိုင်ဒန်ကပြောသွားပါတယ်။လွန်ခဲ့တဲ့တစ်နှစ်ကတည်းကကျွန်တော်တို့ပူပြီးခိုင်မာအားကောင်းလာပါတယ်။ဒီကနေ့ကနေနောက်တစ်နှစ်ကြာတဲ့အခါအခုတည်းပူပြီးခိုင်မာအားကောင်းလာပါမယ်။ရရှိချိန်ဟာကျွန်တော်တို့ခေတ်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားရမယ့်အချိန်ကာလပဲဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုရုရှားကကြီးကြော်တိုက်ခိုက်တာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကအပြင်းထန်ပြစ်တင်ဆုတ်ချပြီးတော့လက်ရှိအရေးယူလှုပ်ဆောင်ထားတာတွေအပြင်ရုရှားလေရင်တွေအမေရိကန်လေပိုင်နဲ့တည်းဖြတ်ပြီးပြန်တန်းခွင့်ပိတ်ပင်လိုက်တဲ့အကြောင်းကိုလည်းကြေညာသွားပါတယ်။ဒီပေါ်ပါတီမြန်မာစလုံးကလွတ်တော်အမတ်တွေရက်ခုတ်တီးအားပေးခဲ့ကြပေမဲ့သူ့ရဲ့ပြည်တွင်းလုပ်ငန်းစီမံကိန်းတွေနဲ့ပတ်သက်လို့ရီပပ်ဘလစ်ကန်ပါတီဘက်ကဝေဖန်တုံ့ပြန်ခဲ့ပါတယ်။